Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA American အသံရ2020ခုနှစ်ဩဂုတ်လ19ရက်ပုတ်ထုံးနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30အထိလိုင်းတုံမီတာ1925 30နဲ့ဒိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်ကျမနှောင်းလာပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ပြသွားမှာပါနိုဝင်ဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညှိနှိုင်းခံဒုတိယနေ့မှာတရားဝင်ရွေးချယ်လိုက်ပါပြီ
86 votes for the next president Joe Biden
ပါတီညှိနှိုင်းခံမှာမစ္စတာဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတတော်နဲ့ထွန်းမြဲလို့ရည်ကံရင်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်ဒီမိုကရက်ပါတီဖက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်내အလိုက်ကျင်းပတဲ့ပါတီရင်းအကျိုးရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနိမ့်ခဲ့တာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်အောင်အဖြစ်လရယ်နဲ့ချီးရထားခဲ့ကြတာပါ။အဲဒီလိုသမ္မတမဲဆွယ်စည်းရုံးပွဲတွေရန်နာခဲ့ကြသူတွေထဲမှာဘိုင်ဒန်ရဲ့အဓိကပြိုင်ပွဲဖြစ်တဲ့ဗာမော့ပြည်내အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါတယ်။ဒီရတားကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်အောင်ကိုပြည်내အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲ့ပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါရယ်။လာမယ့်ကြာတာပြင်းနေညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။ဒီမိုကရက်ပါတီကနိုင်ငံလုံးဆိုင်ရာပါတီညီလာခံကိုအွန်လိုင်းကနေကျင်းပနေချိန်မှာပဲသမ္မတဒိုနယ်ထရမ့်ကလည်းအရေးပါတဲ့ပြည်내နှစ်ခုမှာအင်္ဂါနေ့ကအမျိုးသမီးမဲဆန္ဒရှင်တွေကိုဦးတည်ပြီးတော့မဲဆွဲစည်းရုံးခဲ့ပါတယ်။နောက်ထပ်လေးနှစ်အတွက်ရွေးကောက်ပွဲမှာအနိုင်ရအောင်ပါပါလို့သမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။ဒီနှစ်သမ္မတရွေးကောက်ပွဲအတွက်အကျိတ်နဲ့ရှင်းလင်းရမယ့်ပြည်내တစ်ခုဖြစ်တဲ့အရီဇိုနာပြည်내မှာမဲဆွဲစည်းရုံးရမှာတော့ပြိုင်ဖက်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မူဝါဒတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ယက်တည်ရေးမရေမရဖြစ်နေတယ်ဆိုပြီးတော့သမ္မတကပြောဆိုခဲ့ပါတယ်။ဘိုင်ဒန်ရဲ့အစီအစဉ်တွေဟာပါတီကြီးတစ်ခုအနေနဲ့ဘယ်တော့မှတင်သွင်းခဲ့ပူးခြင်းမရှိခဲ့တဲ့အနေအများလာတဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာအစွန်းရောက်မူဝါဒတွေပါဝင်နေတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုအနိုင်ရလိမ့်မယ်လို့လည်းပြောပါတယ်။မဲဆွဲစည်းရုံးပွဲခီးစဉ်ဒုတိယနေ့မှာတော့ဂျိုးဘိုင်ဒန်ပေါ်လူလူထောက်ခံမှုမြင့်တက်လာတာကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအသာပေးပြီးတော့ထောက်ခံမှုရအောင်ပြောဆိုစည်းရုံးနိုင်မယ်လို့သမ္မတထရမ့်ကမျှော်လင့်နေတာပါ။လူမှုကြီးကြရေးဟာသမ္မတထရမ့်အတွက်အရေးကြီးတဲ့နိုင်ငံရေးတိုက်ပွဲတစ်ခုလည်းဖြစ်ပါတယ်။အနောက်အာဖရိကတိုင်းနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာအာနာတိန်မှုဖြစ်ပြီးနိုင်ပိုင်းအကြမ်းမှာပဲသမ္မတအိဗရာဟင်ကေတာဘူဘကာရာထူကအနုထွက်လိုက်ပါတယ်။မာလီနိုင်ငံမှာလရယ်နဲ့ချီနိုင်ငံရေးမတည်မငြိမ်ဖြစ်နေပြီးတဲ့နောက်အာနာတိန်ချင်းတဲ့လူတချို့ကသမ္မတကေတာကိုအင်္ဂါနေ့ကဖမ်းဆီးလိုက်တာပါ။သွေးထွက်တန်ရုံမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့အခုလိုရာထူကနှုတ်ထွက်တာပါလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကနေသမ္မတကေတာကကြေညာခဲ့ပါတယ်။သူ့ရဲ့သမရာရထူးကိုအဆုံးသတ်ချင်နေတာမျိုးစစ်တပ်ဖက်ကဆန္ဒရှိနေမယ်ဆိုရင်သူ့အနေနဲ့ရွေးချယ်စရာလမ်းမရှိပါဘူးလို့လည်းအသက်85နှစ်အရွယ်သမရာကပြောဆိုခဲ့ပါတယ်။အစိုးရအဖွဲ့နဲ့လွှတ်တော်ကိုပါဖျက်သိမ်းမယ်လို့လည်းသူကကြေညာခဲ့တာပါ။ကာတီမြို့စစ်စခန်းတစ်ခုကလက်နက်တွေကိုလူတချို့ဝင်လို့ပြီးတော့မြို့တော်ဘာမာကိုကိုချစ်တဲ့အာနာတင်ခဲ့တဲ့နေ့မှာပဲသမရာကေတာရထူးကနှုတ်ထွက်တာလည်းဖြစ်ပါတယ်။စူဘူတောင်ကျန်းသူတချို့ကစစ်တပ်လက်နက်တိုက်တဲ့တနတ်တွေလူယူပြီးတော့မိုးပေါ်ပစ်ဖောက်ခဲ့ကြတယ်လို့စခန်းဝင်ပေါက်ကိုလည်းချိုးဖျက်ပစ်ခဲ့ကြတယ်လို့သတင်းထောက်တယောက်က VOA ကိုပြောပါတယ်။ဘာမာကိုမြို့လည်းကအစိုးရဆန့်ကျင်ဆန္ဒပြသူတွေကလည်းသမရကိုဖမ်းဆီးဖို့သွားနေတဲ့အဲ့ဒီလူတွေကိုအော်ဟစ်အားပေးခဲ့ကြတာပါ။ဝဉ္ညချုပ်ဘာဘူစစ်လည်းအဖမ်းခံခဲ့ရပါတယ်။အဲ့ဒီအဖြစ်အပျက်မှာတိုက်စုံမှုရှိတဲ့သတင်းတွေတော့ထွက်မလာသေးပါဘူး။ပြီးခဲ့တဲ့လကအစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ကြားထိတ်တဲရင်ဆိုင်တွေ့မှုမှာတော့ဆန္ဒပြသူ14ဦးထက်မနည်းတိုက်စုံပြီးတော့154ဦးထက်မနည်းလည်းတန်ရာရခဲ့တာဖြစ်ပါတယ်။ဘီလာရုစ်နိုင်ငံမှာပြည်ခဲ့တဲ့တပတ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမဲရလတ်ကိုအသေးမှမပြုဖို့ဘီလာရုစ်အတိုက်ခံကောင်ဆောင်စစ်လာနာစကီယာနိုစကာယာကဥရောပသမဂ္ဂ EU ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒရာလူခါရှန်ကိုအနိုင်ရသွားခဲ့တဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့လည်းစကီယာနိုစကာယာကပြောပါတယ်။လူရှန်ကိုရဲ့တရားဝင်ယာရုတာဝန်အလုံးဟာကဘာမာယောဘီလာရုစ်နိုင်ငံရဲ့အမြင့်မှာပါပျောက်ကွယ်သွားပါပြီလို့ဘီလာရုစ်နိုင်ငံရေးနဲ့ပတ်သက်လို့ဒီကနေ့အရေးပေါ်ကျင်းပတဲ့ EU ညှိနှိုင်းခံအတွက်စကီယာနိုစကာယာကဗီဒီယိုနဲ့သတင်းစကားပေးပို့လာတာပါ။တရားဝင်ထုတ်ပြန်တဲ့မဲဆင်းတွေအရထောက်ခံမဲ80ရာခိုင်နှုန်းရထားတဲ့သမ္မတလူခါရှန်ကိုကတော့မဲမတမာမှုမရှိဘူးလို့ညင်းဆိုထားပါတယ်။ပြပကိုတင်းရှောင်နေတဲ့အတိုက်ခံကောင်းဆောင်စကီယာနိုစကာယာကတော့မဲရက်လက်ကိုအတိမမပြုသလိုသူ့ကိုထောက်ခံကြတဲ့သူတွေကလည်းနိုင်ငံတော်ဆန္ဒပြနေကြတာဖြစ်ပါတယ်။
ွေးတန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9383ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဘိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းဒီကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အလားအလာကောင်းတဲ့ COVID-19 ကာကွယ်ဆေးထိုးဆေး25သန်းဝယ်ယူဖို့ Australia နိုင်ငံက Britain Sewa Company AstraZeneca နဲ့သဘောတူညီချက်ရရှိသွားပြီးဖြစ်ပါတယ် AZD1222 လို့အမည်ပေးထားတဲ့အဲ့ဒီကာကွယ်ဆေးကို Oxford တက္ကသိုလ်ကထုတ်လုပ်ဖို့ကြိုးပမ်းနေတာဖြစ်ပါတယ်လူတွေနဲ့ဆန်းသက်တဲ့အဆင့်ကိုရောက်နေတဲ့အဲ့ဒီဆေးထုတ်လုပ်ခွင့်ကို AstraZeneca ကုမ္ပဏီကိုပေးထားတာလည်းဖြစ်ပါတယ် Oxford တက္ကသိုလ်ကဆန်းသက်နေတဲ့ကာကွယ်ဆေးကတစ်ကမ္ဘာလုံးမှာဆန်းသက်နေတာရှေ့အရောက်ဆုံးနဲ့အလားအလာရှိဆုံးဆေးဖြစ်ကြောင်းနဲ့လူတွေနဲ့ဆန်းသက်တာအောင်မြင်ရင်ဒီကာကွယ်ဆေးကို Australia ပြည်သူတွေအတွက်အခမဲ့ဖြန့်ဝေပေးသွားမယ်လို့လည်း Australia ဝန်ကြီးချုပ် Scott Morrison ကပြောပါတယ်တစ်ချိန်တည်းမှာပဲ Queensland တက္ကသိုလ်နဲ့ Australia ပြည်ရင်းစေဝါကုမ္ပဏီဖြစ်တဲ့ CSL Limited တို့ပူးပေါင်းထုတ်လုပ်နေတဲ့ကာကွယ်ဆေးရရှိဖို့ကိုလည်းဆွေးနွေးနေတယ်လို့ဝန်ကြီးချုပ် Morrison ကပြောပါတယ်လောလောဆယ် Australia နိုင်ငံ Victoria ပြည်နယ်မှာ COVID-19 ကူးစက်မှုမြင့်တက်နေပြီးတော့ပြည်နယ်မြို့တော် Melbourne မှာအသွားအလာကန့်သတ်ချက်တွေချမှတ်ထားပါတယ် COVID-19 ကူးစက်မှုလုံးမြန်မာနိုင်ငံဖြစ်တဲ့ American နိုင်ငံမှာတော့နာမည်ကြီးတက္ကသိုလ်တစ်ခုဖြစ်တဲ့ Notre Dame တက္ကသိုလ်ပရဝဝန်ကျင်မှာ COVID-19 ကူးစက်မှုမြင့်တက်နေတာကြောင့်လူကိုယ်တိုင်သင်ကြားမဲ့အကြမ်းတွေအစား online ကနေနှစ်ပတ်ကြာပြောင်းလဲသင်ကြားမယ်လို့အင်္ဂါနေ့ကကြေညာလိုက်ပါတယ်။အလားတူပဲ Michigan ပြည်နယ်တက္ကသိုလ်ကလည်း September 2ရက်နေ့မှာစတင်မဲ့စာအုပ်ကျောင်းဖွင့်ရာသီမှာဘွဲ့ချိုကျောင်းသူကျောင်းသားအလုံးနေပေါင်း online ကနေအကြမ်းတွေတက်ရမယ်လို့အင်္ဂါနေ့ကကြေညာခဲ့ပါတယ်။အရှာတလွားကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့တရက်ထဲမှာတောင်ကိုရီးယားမှာလူနာသေ298ယောက်အတည်ပြုခဲ့တဲ့အတွက်မလအစောပိုင်းကလေးကနေအခုထိတနည်းတာကူးစက်မှုအများဆုံးဖြစ်ပါတယ်မျိုးတော်ဆိုးနဲ့အနီးတဝိုက်ဒေသတွေမှာကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်လူစုလူဝေးမလုံခြုံဖို့တာမြင့်ချက်တွေစပြီးတော့ကန့်သတ်နေပါတယ်။လက်ရှိတောင်ကိုရီးယားမှာ COVID-19 ကူးစက်သူ 16,000 ကျော်နဲ့သေဆုံးသူ306ယောက်ရှိပြီးအခုသတင်းပတ်မကုန်ခင်အတည်ပြုလူနာရေးအများကြီးထပ်တွေ့နိုင်တယ်လို့ခန့်မှန်းထားတဲ့အကြောင်းတောင်ကိုရီးယားကျန်းမာရေးဒုတိယဝန်ကြီး Kim Gamlip ကပြောပါတယ်။
사랑제일교회관련자가운데검사중이거나검사를대기하고있는이들이아직다수남아있습니다
쿨레들로구세모어디600조라가소미오크리엔피아자우비수당회들코네샌뇌구세케라레ဖြစ်ပါတယ်인디아နိုင်ငံမှာဒီကနေ့ COVID-19 အတည်ပြုလူနာ6400 ਨੇ တည်ဆုံးသူ1000ကျော်ရှိတာကြောင့်တရက်အတွင်းတည်ဆုံးသူအရေအတွက်အများဆုံးဖြစ်ပါတယ်စုစုပေါင်းကူးစက်သူ 2.8 သန်းရှိတဲ့အတွက်အိန္ဒိယကကမ္ဘာမှာ COVID-19 ကူးစက်မှုသရုပ်ထအများဆုံးဖြစ်နေတာပါကိုရိုနာဗိုင်းရပ်စ်ကရောဂါခရီးကြောင်တနှစ်အတွင်းဂျပန်နိုင်ငံပြည်ပပို့ကုန်လုပ်ငန်း 19.2% တိုင်းလုံးကျဆင်းသွားခဲ့တယ်လို့အစိုးရသတင်းအချက်အလက်တွေကဖော်ပြပါတယ်ဇူလိုင်လအတွင်းသွင်းကုန်လုပ်ငန်းကလည်း 22.3% တိုင်းလုံးထိကျဆင်းခဲ့ကြောင်းဂျပန်ဗန်နာရေးဝန်ကြီးဌာနအချက်အလက်တွေအရသိရပါတယ်ပလတ်စတစ်သံနဲ့သံမဏိကွန်ပျူတာအစိတ်အပိုင်းတွေအပါအဝင်ဂျပန်နိုင်ငံကအမေရိကန်ကိုတင်သွင်းနေတဲ့ကုန်ပစ္စည်းတင်ပို့မှု 19.5% တိုင်းလုံးကျဆင်းခဲ့တယ်လို့လည်းဝန်ကြီးဌာနစီးရင်တွေမှာဖော်ပြထားပါတယ်ရှင်ဒီကနေ့ဗုဒ္ဓဟူးနေ့အာရှအစုရှယ်ယာဈေးကွက်အတော်များများအတက်ဖက်ကိုဦးတည်ခဲ့ပါတယ်။ဈေးပိတ်ချိန်မှာဂျပန်နီကေးအညွန်ကိန်းနဲ့ Australia S&P ASX အညွန်ကိန်းတွေက3.2%ခန့်နှုန်းနဲ့တောင်ကိုရီးယား KUSPI က3.5%ခန့်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ထိုင်ဝမ် TSCC အညွန်ကိန်းကတော့3.8%ခန့်နှုန်းကျဆင်းခဲ့ပါတယ်။နေလေပိုင်းမှာတော့ဟောင်ကောင်ဟန်ဆန်ညွန်ကိန်းက3.8%ခန့်နှုန်း ရှန်ဟိုင်းကွန်ပိုဇစ်ညွန်ကိန်းက1.1%ခန့်နှုန်းကျဆင်းခဲ့ပြီးမြေ India Census အညွန်ကိန်းက3.4%ခန့်နှုန်းမြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးတအောင်စားကို American Dollar 1994.50 နဲ့3.900ခန့်နှုန်းကျဆင်းခဲ့ပါတယ်။American Yen စိမ့်တစီကို42.58 ดอลลาร์နဲ့3.9ခန့်နှုန်းကျဆင်းပြီးနိုင်ငံတကာဆန်သတ်မှတ်ထားတဲ့ Brent Yen စိမ့်တစီကို45.39ดอลลาร์နဲ့3.8ခန့်နှုန်းကျဆင်းခဲ့ပါတယ်။ American အဓိကအစုရှယ်ယာတွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq ကျူရောင်းကျူဝဲဈေးကွက်မှာတော့ဈေးအတက်အကျသိပ်ပြီးတော့မရှိပါဘူးရှင်။ Brazil နိုင်ငံအတွင်းကမီးကြီးကျယ်လောင်ကျွမ်းနေတဲ့ ပန်တာနာစိတ်မြင်နှောကြီးကိုမင်းငင်းတက်ရမှာလိပင်းထန်တာနဲ့ရာသီဥတုပူပြင်းချောက်သွေးနေတာကြောင့်မင်းငင်းတက်ရခက်ခဲနေတယ်လို့ဘရာဇီးလ်မိသားသမားတွေကပြောပါတယ်။ဘရာဇီးလ်နိုင်ငံရဲ့အမေဇုန်သစ်တော်တွေဩဂုတ်လပထမသတင်းနှစ်ပတ်အတွင်းမီးလောင်မှုပေါင်း 3,100 ကျော်ရှိတယ်လို့ဘရာဇီးလ်အမျိုးသားအာကာသသုတေသနဌာန INPE ကပြောပါတယ်။တနည်းလုံးရန်내ချီတဲ့မီးလောင်မှုတွေဖြစ်ပွားနေတယ်လို့ဘရာဇီးလ်ပတ်ဝန်းကျင်ရေးရာဝန်ကြီးရီကာဒိုဆာလက်စ်ကမနစ်အင်ဂါနီကပြောပါတယ်။မီးတွေလောင်ကျွမ်းနေစေဖြစ်လို့ပန်တာနန်စိတ်မြင်နှံတော်ဒေသဝန်ကျင်မှာတစ်တော်ပစ္စည်းဆုံးရှုံးမှုတွေအကြီးအကျယ်ရှိနေတယ်လို့လည်းသူကပြောပါတယ်။အဲဒီတော့တဲ့တစ်ပင်တဲ့အကောင်မျိုးစိတ်ပေါင်း 4,900 ကျော်ရှိပြီးမျိုးတုံလူအနေနဲ့ရှိနေတဲ့တရိษံနေအပါဝင်တရိษံမျိုးစုံနေထိုင်တဲ့တောကြီးဖြစ်တယ်လို့ကမ္ဘာတော်ရင်တရိษံထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ဇူလိုင်လအလယ်ကမိုးရွာသွန်းမှုပုံမှန်ထက်လျော့နေတာနဲ့အပူချိန်ပုံမှန်ထက်ပိုများနေတာကအခုလိုမီးလောင်ရတဲ့အကြောင်းရင်းတွေမှာပါတယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကြည်ညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။27ရာစုပင်လို့သုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းချိုင်းလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီးချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါပြည်တော်စုငင်းကြဲညီလာက27ရာစုပင်လုံရုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငင်းကြဲဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်တက်မရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင် NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းကြဲလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မြို့သားပြည်နယ်တင့်မြတ်ရေးနဲ့ငင်းချဲဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းချဲလုပ်ငန်းစဉ်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါတွေဟာ290ကြာပြည်တွင်းစစ်နဲ့အပေးအယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပန်မှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း90ကျော်လက်နဲ့ကင်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လည်းဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ချင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကလေးလို့လည်းဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလည်းမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့အတင်းပြုခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်သေးပြနိုင်ဖို့အရေးကြီးပါတယ်
။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါထည့်သွင်းမဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအွန်လိုင်းကတော့ငင်းချိုင်းလုပ်ငန်းစဉ်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအာဏာမှုတွေကြောင့်လို့ပြောပါတယ်။ငင်းချိုင်းလုပ်ငန်းစဉ်မှာတမရော်ရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ်
။1950ကြီးနှစ်လောက်ကအတွေ့အကြုံအယူဆတွေနဲ့လက်ရှိငင်းချိုင်းလုပ်ငန်းစဉ်တွေကိုဆက်လက်မောင်းနှင်နေလို့တဲ့သဘောထားတွေဟာမယိုးဖြောင့်ဘူးလို့ကျွန်တော်တို့ပြောလို့ပါတယ်။အဲ့ဒီဖြစ်ကဖြစ်စားခဲ့တဲ့ဇာတ်ကားနဲ့ပြန်ပြောရရင်စိတ်ကောင်းချိတ်ပြီးခွေးစားရောင်းဖို့မကျိုးစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်တမတော်ဟာဖြတ်တန်းလာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်တဲ့ဖြစ်ထိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ထိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်တမတော်ကဒုတာဝေရည်သူမကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်ခြင်းလည်းဖြစ်ပါတယ်
ငင်းချိုင်းလုပ်ငန်းစဉ်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချိုင်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်ကတော့ငင်းချိုင်းဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရားသေးဆန္ဒထိုက်သင့်တဲ့အလျှော်တင်းမလုံနိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါNCA သဘောတူညီချက်ဟာလည်းအပြည့်ရဲ့စာချုပ်တက်တက်မဟုတ်ပဲ Federal ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်မိမိတို့လက်ဦးနှက်ဖြတ်ထား NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီး ဒီနေ့အညီ NCA ဇာချုပ်ပါပြဌာန်းချက်များဆောင်ရွက်ချောင်းရန်အချက်များကိုတတွေမှတ်တိန်လက်နာဆောင်ရွက်ရမှာဖြစ်ပါတယ်အကောင်အထေဖော်ဆောင်ရွက်ရမှာမိတို့ပင်အချက်အခြေတွေ့ကြုံရတော့လဲ NCA လမ်းကြောင်းအတိုင်းပဲဖတ်တယ်လေပြည်ထောင်စုဆိုတဲ့ပန်းတိုင်ကိုရောက်စီအောင်ဆက်လက်ရှောင်းလန်းခီတရမှာဖြစ်ပါတယ
်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒူဥက္ကဋ္ဌတစိုင်းညွန့်လွင်ကလည်းငင်းချမ်းစွာတူရှင်တွဲနေထိုင်ရေးကိုအလေးထားပြောကြားပြီးဒီလိုနေထိုင်ဖို့ဆိုရင်ဓာတ်တို့ညီများဖို့လိုအပ်ကြောင်းထောက်ပြပါတယ်တိုင်းပြည်တိဆောက်ရမှာအားလုံးမြတ်မြတ်တတ်တာပအဝင်ခွင့်ရရှိရေးကိုလည်းထည့်သွင်းပြောကြားခဲ့ပါတယ
်တစုတစ်ဖွဲ့သေးကနေပြောတနိုင်ငံလုံးကိုကြီးစိုးချုပ်ကန်ချေလေရွာတာမျိုးဆိုဆိုတာလဲမဖြစ်တိမဖြစ်ထိုက်တဲ့ကိစ္စပဲဖြစ်ပါတယ်တိုင်းနာပေါင်းစုံအဖွဲ့အစည်းပေါင်းစုံစုဝေးနေထိုင်နေရတဲ့နိုင်ငံတနိုင်ငံမျိုးပူပြီးတော့မဖြစ်သင့်ဘူးလို့ပြောချင်ပါတယ်ဘယ်လိုလူမျိုးပဲဖြစ်စေအရေးချင်းရှိသူဘယ်သူကိုမဆိုခေါင်းဆောင်ခွင့်ပေးရမယ့်အခြေအနေဖြစ်ပါတယ်အတူနေတိုင်းနာအားလုံးရဲ့အများပိုင်းတိုင်းပြည်တစ်ခုအဖြစ်သာပုံဖော်ဖို့ကျူးစာအားထုတ်တင်ပါကြောင်းတိုက်တွန်းလိုပါတယ
်။၂၁ရာစုပင်လုံဟာ1949ပင်လုံစာချုပ်ပါအချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့ဆောင်ရွက်တဲ့ညီလာခံအဖြစ်မှတ်ယူလိုကြောင်း1949ပင်လုံစာချုပ်ကိုလွှမ်းမိုးပယ်ဖျက်တဲ့ညီလာခံမဖြစ်စေလိုကြောင်းနဲ့မဖြစ်အောင်သတိပြုဖို့လိုကြောင်းလည်းတိုက်တွန်းထားပါတယ်။ခေါင်းဆောင်တွေရဲ့နှုတ်ဆက်အမှားစကားပြောကြားအပြီးမှာငင်းချမ်းရေးဆောင်ရွက်မှုမှတ်တမ်းတင်ဗီဒီယိုပြသတာမှတ်တမ်းဓာတ်ပုံရိုက်ကူးတာတွေကိုဆောင်ရွက်ခဲ့ပြီးတဲ့နောက်ဒီနေ့ကျင်းပတဲ့ညီလာခံဖွင့်ပွဲအခမ်းအနားပြီးဆုံးခဲ့ပါတယ်။နေကင်းပိုင်းမှာတော့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC နဲ့ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုပူးတွဲဆောင်ကြည့်ရေးကော်မတီကလုပ်ငန်းအစီရင်ခံစာတင်သွင်းတာနဲ့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ပါအချက်တွေကိုအဆိုပြုလွှာတင်သွင်းတာတွေကိုဆက်လက်ဆောင်ရွက်ကြပါတယ်။ပြည်တော်စုငင်းချမ်းရေးညီလာခံ21ရာစုပင်လုံသုဒ္ဓအစည်းအဝေးကိုဒီနေ့19ရက်နေ့ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ရထိုင်ပြည်မျိုးတော်စစ်တွေမှာတပတ်တွင် COVID-19 ရောဂါကူးစက်သူ၄ဦးကိုတည်ပြုခဲ့ပြီးနောက်ထိတွေ့ခဲ့သူတွေကိုအသွါလာကန့်သတ်စောင့်ကြည့်နေပေမဲ့သူတို့ကိုထားတဲ့နေရာတွေမှာကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်ပြောဆိုရင်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တတ်နိုင်ပါစစ်တွေမြို့မှာကိုရိုနာဗိုင်းရဲ့ကူးစက်ခံရသူ၄ဦးကိုတည်ပြုခဲ့ပြီးနောက်လူနာတွေနဲ့ထိတွေ့ဆက်ဆံခဲ့သူ30ကျော်ကိုလည်းတည်တန့်ခွေထားပြီးတော့လာဆောင်ကြည့်ကန့်သတ်ထားပါတယ်။ဒါပေမဲ့လည်းသူတို့ကိုတည်တန့်ထားတဲ့စစ်တွေမြို့တိုင်းရင်းစေယုံမှာကျန်းမာရေးဆောင်ရှောက်မှုနဲ့တန့်ရှင်းမှုတွေအားနည်းနေတယ်လို့ကိုတိုင်ရောက်နေသူတဦးကပြောပါတယ်
။သူတို့ကကြတော့ဒီကျွန်တော်တို့ကအပြင်ကနေတကားဖိုက်ထားတယ်။သူတို့အပြင်မှာကြတော့ဘာတွေဖြစ်သင့်နေလဲဘာတွေရှိနေလဲဆိုတော့လာလို့ရောမကြည့်ဘူး။နောက်ပြီးတော့ဒီကျန်းမာရေးဘိုက်ဆိုင်ရာတွေနဲ့လေဒီပေါ်ပြပေးတာနောက်ဒီနေတဲ့ twin နေပြတာလေးမရှိဘူးတကယ်ဆိုရင်တော့ဒီလိုကြမ်းမာရေးအသိပညာပေးလေလေလောက်ပေးသိနေပေါ့သူကနေနောက်ပြီးတော့ဒီခုလိုမျိုးဟိုအင်တာတွေရေချိုးခိုင်းနေနောက်နေရာထိုက်ခိုင်းတွေကလည်းမတိုင်းရှင်းဘူးဆိုတော့ဒီနေ့သွေးမိတာတော့ရှိတော့ဗောနော်ဒီကျွန်တော်တို့တခုခုနောက်ဘယ်လိုပြမလဲတခြားတော့အကောင်ကြီးကိုပြမလားနေနေတော့သွေးမိလို့ရှိတော့ဒီနေရာတွေကဒီအစိုးရအနေနဲ့အမေဟောပါလောက်ပစ်စီကနေ
တလာအတွင်းပထမဆုံးအကျင့်ပြည်တွင်းကူးစက်မှုဖြင့်စစ်တွေမြို့မှာအသက်26နှစ်အရွယ်မျိုးသမီးတဦးမှာကိုရိုနာဗိုင်းရဲ့ကူးစက်နေကြောင်းတလိုင်းကနေနေတုန်းကပဲဒေပြူခဲ့တယ်လို့စစ်တွေမြို့မှာပဲနောက်ထပ်ပြည်တွင်းကူးစက်မှု၃ခုကိုမနေ့တုန်းကဒေပြူခဲ့တာပါနောက်ဆက်တဲ့ဒေပြူလူနာတွေရဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုအတော်လာကန်တာထပ်ပြီးစောင့်ကြည့်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းယောဂဗိုလ်ကူးစက်ခံရသူတွေနဲ့တိုက်ရိုက်ထိတွေ့သူတွေကိုထားရှိတဲ့နေရာမှာတီးတန့်ခွေနေထိုင်ရတာမဟုတ်တယ်လို့တန့်ရှင်းမှုမရှိတာကြောင့်ယောဂကူးစက်မဲ့အန်ဒီယေကိုစိုးရိမ်နေကြပါတယ်
ကျွန်တော်နေတဲ့အခိုင်အတာလေးဒီသ ိတ်တဲ့အခါကျတော့မဟုတ်ဘူးလူတွေကအများကြီးပေါ့လူတွေအများကြီးက၄ယောက်၅ယောက်ဒီလိုပဲနေရတဲ့ဟာတွေတော့ရှိတယ်ခရင်တွေကတော့တရားတလုံးပါပဲ
မြန်မာနိုင်ငံမှာကျန်းမာရေးနဲ့အောက်ဇာဝန်ကြီးဌာနရဲ့ပြီးခဲ့တဲ့တောက်ကြနေ့ထိထောက်ပြန်ထားတဲ့စာရင်းတွေအရရခိုင်ပြည်နယ်မှာတော်လာကန်တပ်ပြီးတည်တိုင်ထားတဲ့နေရာ220ရှိပြီးကန်တပ်ထသူဥယျာဉ်658ယောက်ရှိပါတယ်မြန်မာနိုင်ငံမှာကာယယောဂစတင်ကြုံရရှိရင်ရခိုင်ပြည်နယ်မှာဖွင့်လှစ်ခဲ့တဲ့တည်တိုင်ဆောင်ချီတဲ့နေရာတွေကိုတော့ကုဆွေးမှုတွေရောပွားလာတာကြောင့်ဖျက်သိမ်းထားရပေမဲ့အခုချိန်မှာလိုအပ်ရင်ပြန်လည်အသုံးပြုဖို့ပြင်ဆင်နေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီဥက္ကဋ္ဌဘုံမုံကြီးမင်းတန်ကပြောပါတယ
်ဟောအဲ့ဒါအရင်လုံးနေတဲ့စင်တာတွေကအားရလူမလူတာမလူတော့ထုတ်လိုက်တာပေါ့အခုလိုလာရင်တော့ပြန်ထားပါပေါ့တော့တို့ကတော့အဲဒီ quality စင်တာတွေကိုအပြည့်ပြန်လုံခိုင်းလာတယ်အပြည့်ပြန်လုံမယ်နောက်ပြီးတော့ awareness ပေါ့စက်ပြီးလူရာဒီသခေါင်းကြီးတို့ကတော့တက်မာရီရပြန်ကြားထားတဲ့ awareness ကိုအတိုင်းလိုက်လာဖို့ပို့ဆောင်မယ်တိုက်တွန်းမယ်စက်မှတ်နောက်ပြီးတော့အဲဒီ contact person တွေကိုရအောင်ရှာမယ်ရှာပြီးတော့သခေါင်းတို့ဘက်စစ်မယ် quality ထားမယ်အဲအမျိုးပေါ့
ကျမရဲ့ဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာမနေ့တုန်းကဒေဗျူလူနာ3ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်သူ389ယောက်ရှိပါတယ်ရခိုင်ပြည်နယ်မှာကူးစက်မှုတွေတကြောပြန်ထွက်ပေါ်လာနေတဲ့အတွက်တင်းတင်းကြပ်ကြပ်ထိန်းချုပ်တော့ဖို့ပြင်ဆင်နေတယ်လို့လည်းဘုံမုံကြီးမင်းတန်ကပြောပါတယ
်ဟောတင်းကြပ်ကလုပ်ရတဲ့ကွာအခု positive တွေ့တဲ့လူတွေနေတဲ့ရက်ွက်တွေရှိတာဟောအဲရက်ွက်တွေကိုလောလောလောဆယ်တေးအောင်ပေါ့နော်တေးအောင်လုပ်မယ်ပေ public ဆိုတဲ့ဟိုဘလူကပဲနဲ့အပြင်မဆက်ပဲနဲ့တေးအောင်ပဲနေဖို့ခိုက်တော့မယ်အဲလိုမျိုးပေါ့အဲ့တော့ mass မတက်တဲ့လူတွေကို mass ဆက်ဖို့ခိုင်းမယ်အဲ့ဒါတွေလုပ်မှာပေါ့လေဒါတော့လောကြောင့်လောတော့ပါဘူးဒီစားကဟိုကိုဒီလိုမှုဆက်မှုကဖြစ်လာပြီဆိုတော့ဟိုအချိန်ကြာနိုင်လို့လာပေါ့လို့ဆိုရင်
ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျန်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကလည်းတတိပေးပို့ထားတာပါခင်ဗျာ
ဒေသတွင်းနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာကိုဗစ် -19 ကာယယောဂါကြောပြန်ဖြစ်ပွားနေပြီးမြန်မာနိုင်ငံမှာလည်းပြည်တွင်းကူးစက်ခံရသူရပိုင်းအတွင်းတိုးလာတာကြောင့်တတိထားကြဖို့ကျန်းမာရေးဝန်ထမ်းတွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါပြည်ရမကူးစက်သူအတီးပြူလူနာမရှိတာတလားလောက်အကြာမှာပဲရပိုင်းအတွင်း၄ရောက်တွေ့ခဲ့ရတဲ့အတွက်တတိထားကြဖို့ကျမအေးဝန်ထမ်းတွေတိုက်တွန်းနေတာပါရခိုင်ပြည်နယ်စစ်တွေမျိုးကအတီးပြူလူနာတွေထဲမှာတဆင့်ငံကူးစက်ခံရသူတွေပါဝင်လာတာကြောင့်ဒီထက်ပိုပြီးတတိထားဖို့လိုတယ်လို့လည်းရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစိုးဝင်းပိုင်ကပြောပါတယ
်စစ်ပီပန်ဝန်ထမ်းတွေရဲ့မိသားစုဝင်တွေသူတို့ကိုအိမ်မှာပဲနေပါဆိုပြီးတော့အိမ်မှာအတော့လာကန့်သက်ထားတာဟုံးကွာတင်လုပ်ထားတာအဲ့ဒီကနှစ်ယောက်တွေ့တာပေါ့နော်ဟိုစောင့်ကြည့်လူနာဆိုတာကတော့သူကရောဂါလက္ခဏာရှိတယ်ဆိုပြီးတော့ကိုယ့်ကိုယ်တနည်းအားဖြစ်လို့မနေ့ကဆေးရုံလာပြီးတော့တက်တယ်အဲ့ဒီကယူလာမှတွေ့တာ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းအထိထုတ်ပြန်ချက်အရကိုဗစ် -19 ကာယယောဂါကြောင့်သေဆုံးသူ6ဦးအပါအဝင်ယောဂါကူးစက်သူ389ယောက်ရှိပါတယ်မြန်မာနိုင်ငံဟာတခြားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်ယောဂါကူးစက်သူအတီးပြူလူနာအရေးအတွက်နှေးပါပေးမယ်။ဒီကြောပြန်ကူးစက်မှုတွေမကြုံရအောင်တတိထားဖို့လည်းကျန်းမာရေးဌာနတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။ကိုဗစ်ယောဂါထိန်းချုပ်ကူတာအရာမှာစေတနာဝန်ထမ်းအဖြစ်လှူအပ်ပေးနေတဲ့ဒေါက်တာနေမင်းထက်ကလည်းယောဂါကာကွယ်ရေးအတွက်မပေါ်ဆဖို့ကိုတိုက်တွန်းထားပါတယ်
။အခုကစစ်တွေမှာမဟုတ်တခြားနိုင်ငံလုံးကပေါ့နေကြတာပေါ့နော်။မြန်မာနိုင်ငံကိုဗစ်ပြီးပြီဆိုတော့သူကကြီးစားနေကြတယ်။ခတားအိန္ဒိယနိုင်ငံနဲ့ကမ္ဘာရဲ့တရင်းချက်လက်တွေကိုမြန်မာပြည်သူပြည်သားအများစုကလေးလာတာအားနေတယ်ပေါ့နော်အဲမက်ဆေ့ချာတက်ဖို့ကိုဗစ်မပြီးသေးကြောင်းဒေတာကြီးဆိုင်လုပ်မယ်ဆိုရင်တော့အသာရောကွန်ထရိုးလုပ်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်တအုပ်နဲ့တအုပ်ခက်ခွာနေဖို့လူစုလူဝေးရှိတဲ့နေရာတွေကိုရှောင်ကျဉ်ဖို့နဲ့အပြင်ထွက်တိုင်းနှာခေါင်းစည်းတက်ဖို့အပါအဝင်လက်ကိုစက်ပြနဲ့စနစ်ကျစေကျော်တန့်စင်ဖို့အဲ့ဒီအခြေခံအချက်တွေကိုဆက်ပြီးလိုက်နာဖို့လိုနေပြီးကိုယ့်ရဲ့အနေဝင်ချင်းမှာပြပကပြန်လာသူတွေရှိရင်မဖြစ်မနေတည်တံ့ထားစောင့်ချက်ပြီးအသွာလာကန့်သတ်နိုင်မှုအတွက်ကိုလည်းကိုဗစ်ဗဟိုကော်မတီကတိုက်တွန်းထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ
်။ကချင်ပြည်နယ်ဖက်ကတ်မှာရေကြီးရေလျှံမှုကြောင့်အိမ်တောင်စုတစ်ထောင်ကျော်ဘဲလွတ်ရာပြောင်းရွှေ့ပေးထားရတယ်လို့နောက်ထပ်ရေကြီးနိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအာကနွန်ပါ။ဖက်ကံမြွနယ်မှာတရက်ပိုင်းအတွင်းမိုးအဆက်မပြတ်ရွတ်သွင်းမှုကြောင့်ရေကြီးမှုတွေနဲ့ကြုံနေရပြီးအိမ်တောင်စုတစ်ထောင်ကျော်လူဦးရေ4000ကျော်ကိုဘဲလွတ်ရာပြောင်းရွှေ့ပေးထားရတာပါဥရုချာမြင့်ရေစံချိန်တင်ပြတ်တက်ခဲ့ပြီးမြေနှိပ်ပိုင်းမြို့ပေါ်ရက်ွက်အလုံးနီးပါရေပေးတိခဲ့တယ်လို့လဲဖက်ကံမြွနယ်အောက်ချုပ်ရေးမှူးဦးညာလင်းအောင်ကပြောပါတယ်
ဟိုဘောရေဝင်တာကအဲ့လိုမဟုတ်ကျွန်တော်တို့အေးရတထောင်လောက်ရေဝင်တယ်မဟုတ်နော်ချိုးလည်းအဲတချို့လည်းကျွန်တော်တို့တပင်တပေးလောက်ပဲဝင်တာလည်းရှိတယ်လို့တချို့လည်းအဲကျွန်တော်တို့ဒီ၄၅၆ပေးလောက်ဝင်တယ်လည်းရှိတယ်အဲ့တော့တချို့အိမ်တွေကတော့ကျွန်တော်တို့အိမ်အောက်ထပ်ဝင်တယ်ဆိုလို့ရှိရင်တော့အပေါ်ဘက်ကပြောင်းရွှေ့နေကြတယ်ပေါ့
ရေကြီးရေရှမ်းမှုဖြစ်ပွားခဲ့တဲ့ဥရုချောင်းပြာကန်စီဒေတာမှာဩဂုတ်18ရက်နေ့မှာစိုးရံရင်မှန်ကိုပေအမိထက်ခဲ့ပြီး18ရက်နေ့မှာလည်း10ပေအထိရောက်ရှိခဲ့ကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဘဲလူရပြောင်းရှိပ်ပေးထားတဲ့ရေပေးတဲ့သူတွေကိုတော့အလှူရှင်နဲ့တက်ဆိုင်ရာကျေးရွာအောက်ချုပ်ရေးမှုအဖွဲ့လူမှုကူညီရေးအသင်းကလက်တလော့အကူအညီပေးနေတယ်လို့လည်းတင်ခါလူမှုကူညီရေးအသင်းတိုက်ဖက်အသွင်ရေးမှုဥမောင်ခိုင်ကပြောပါတယ်
အဲမြို့နယ်အုပ်ချုပ်ရေးတို့ဒီလူမျိုးရအားလုံးပူးပေါင်းပြီးတော့ဒီပြည်နယ်ဒီလိုတော့နေရာချထားတာတို့တားပေါက်ရိတ်ခါတွေပို့ပေးတာတော့ဒီတိုင်းလုပ်နေပါတယ
်ရေကြီးရေချမ်းမှုတွေကြောင့်လဲဧကတချို့ထိခိုက်ပျက်စီးခဲ့တယ်လို့ကြောက်ဆန်းလောက်ွက်တခုမှငယ်ပြုံးမှုတခုလည်းဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတော့မရှိခဲ့ပါဘူးပြည်ခဲ့တဲ့ဆူလိုင်လက်ဆန်းမှာတော့ဖက်ကန့်ဒေတာမှာမိုးကြီးမြေပြိုမှုမှာတော့လူ200ကျော်ထိခိုက်ဒေကျခဲ့ဖူးပါတယ်ပင်ကလပင်လယ်အော်မှာလေဖိအားနေရန်ဝန်တခုဖြစ်ပေါ်နေပြီးမြန်မာနိုင်ငံအလဲပိုင်းဒေတာတိုင်းနယ်ပြည်နယ်အချို့မှာမိုးများရေကြီးနိုင်တယ်လို့ရခိုင်ကံရွတ်တန်မှာမောက်တုံလင်းအားကောင်းနေတာကြောင့်ရေကြီးမြေပြိုနိုင်ကြောင်းလဲမိုးလေဝါဒနဲ့ဆလပေတာဌာနကတတိပေးထားပါတယ်မိုးလေဝသနဲ့ဆလပေတဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကတော့ကချင်ပြည်နယ်အပါအဝင်မြန်မာနိုင်ငံနေရအချို့မှာတည်ရက်ပိုင်းမိုးများပြီးရေကြီးရေရှမ်းမှုတွေကြုံနေရတယ်လို့လာမယ့်ရက်တွေမှာလည်းမိုးကြီးနိုင်တယ်လို့ပြောပါတယ်
ကချင်ပြည်နယ်ချင်းပြည်နယ်တော့ကျွန်တော်တို့ဒီကချင်ပြည်နယ်စကန်တိုင်းဒေသကြီးထက်ပါတော့မြန်မာနိုင်ငံကြီးအလဲမိုင်းဒေသတွေဖြစ်တဲ့နေပြီးတော့ဒီမန္တလေးမကွေးပေါ့နော်ဒီဒေသတွေမှာနေရာကွက်မိုးကြီးနိုင်တဲ့နေရာမျိုးရှိတယ
်မိုးများပြီးမြင့်ရည်ကြီးနိုင်တဲ့အန္တရာယ်ရှိနေတာကြောင့်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့မြစ်ချောင်းဘေးမှာနေထိုင်သူတွေတသိထားကြဖို့လဲတောက်တာကျော်မိုးဦးကတိုက်တွန်းထားပါတယ်ရှင်ကျွန်မအကနော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီရေမြမဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြမအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ COVID-19 ကပ်ရောဂါကာလမူရစ်သေးဝါမှောက်ခိုမှုတွေကိုထပ်ရနာပိုင်းတွေကနှိမ့်နေနေရမှာမတင်ငါသူမြန်မာနိုင်ငံသားတချို့ကိုလည်းဖမ်းဆီးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမအေးမာပါ။မြန်မာနိုင်ငံအပါအဝင်ရွှေတိကံဒေသမှာကပ်ရောဂါကာလမူရစ်သေးဝါမှောက်ခိုမှုတွေကိုနှိမ့်နေနေတဲ့ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်တဲ့ရာဇဝတ်ဂိုင်းတစ်ခုကိုလည်းဖမ်းဆီးမိခဲ့ကြောင်းထိုင်းအနာပိုင်းတွေကကြေညာခဲ့တာပါ။ထိုင်းနိုင်ငံတောင်ပိုင်းဖူကက်ခရိုင်မှာထိုင်းမူရစ်သေးဝါနှိမ့်နေရေးဘူရိုရဲ့စစ်စင်ရေးအတွင်းမြန်မာနိုင်ငံသား၄ဦးပါတဲ့မူရစ်သေးဝါမှောက်ခိုဂိုင်းကိုဖမ်းမိခဲ့ကြောင်းထိုင်းနိုင်ငံတောင်ပိုင်းဖူကက်ခရိုင်မှာမနေ့တုန်းကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းဖူကက်ခရိုင်ဒူရဲမှုကပြောဆိုသွားပါရ။ဖမ်းဆီးမိခဲ့တဲ့အသက်30ကနေ40ကျော်ရဲ့မြန်မာနိုင်ငံသား၄ယောက်ဟာမူရစေဝါတွေကိုထိုင်းမြန်မာနယ်စပ်ကနေတည်ယူလာပြီးဖူကက်ခရိုင်မှာဖြန့်ဖြူးရောင်းချနေသူတွေဖြစ်တယ်လို့လည်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့တာပါ။ထိုင်းနိုင်ငံမူရစေဝါနေနေရေးဘူရိုရဲ့အထူးရေးအတွင်းရေးမှူးနိုင်နီယုံချန်စီဆော့ကလည်းထိုင်းနိုင်ငံနဲ့အင်ဒီနာချင်းမြန်မာနိုင်ငံတို့ကြားမူရစေဝါနေနေရေးမှာပူးပေါင်းဆောင်ရွက်နေကြောင်းကိုလည်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမူရည်စေဝါထိန်းချုပ်ရေးဘုတ်ကော်မတီကလည်းမြန်မာနိုင်ငံအတွင်းမှာစိတ်ကြွစည်းပြားတွေအများအပြားဖမ်းဆီးမိခဲ့ကြောင်းထိုင်းတိုင်ရုံးကိုအသိပေးအကြောင်းကြားလာလို့ viewer 2020မူရည်စေဝါနှိမ့်နေရေးအစီအစဉ်မှာမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုဟာအားရစရာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒီလဩဂုတ်လထဲမှာပဲထိုင်းနိုင်ငံတွင်မူရည်စေဝါမှောက်ခိုမှုနဲ့ဖမ်းမိခဲ့သူမြန်မာနိုင်ငံသား10ဦးထက်မနည်းရှိနေကြောင်းကိုလည်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံပါဝင်ရွှေတိကံဒေသမှာမကြသေးခင်ကစိတ်ကြွသေးတဲ့အများအပြား ဖမ်းဆီးမိနေတာကိုကြည့်ရင်ကဘာတဝမ်းလုံးမှာကာယောဂထိန်းချုပ်ရေးအာယုံဆိုင်နေတဲ့မူရမကိုကိုင်းတွေကအခွင့်အောင်းယူတဲ့လက္ခဏာတရားဖြစ်ကြောင်းကိုလည်းကုလသမဂ္ဂမူရစေဝါနဲ့ရာဇဝဲမှုဆိုင်ရာယုံ UNODC ကမကြသေးခင်ကပဲသတိပေးထားပါရဲ့ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ
VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးစာရေးခြင်းနဲ့ VOA ကနေမြေတားဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ချင်းလျာဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာVOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆရာရှင်ခင်ဗျာဒီကုသလနားဆင်ကြမှာတော့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဒါမဲ့နိုဝင်ဘာကျင်းပမဲ့မြန်မာနိုင်ငံထွေထွေရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတရေးအတွက်နောက်ဆက်အတားအဆီးတစုံတရာရှိနိုင်ပါသလားမြမရေးသုံးသက်သူဒေါက်တာရန်မျိုးစိန်နဲ့ကျွန်တော်ကြိုဆိုသာဆွေးနွေးထားပါတယ်ဒီရွေးကောက်ပွဲအတွက်အဓိကစိုးရိမ်စရာအချက်တွေကဘာလဲဆိုတာကိုဒေါက်တာရန်မျိုးစိန်ကအခုလိုစဖြေပါတယ
်အဓိကစိုးရိမ်စရာအချက်ကတော့မဲလာပြီးတဲ့သူရာဂိုင်းလုံးအနေပါမဲ့ကိစ္စပါလက်ရှိအခြေအနေရတော့တော့ရွေးကောက်ပွဲအပေါ်မှာဒီမဲဆန္ဒရှိပြည်သူလူထုရဲ့စိတ်ဝင်စားမှုဟာအတန်အသင့်မြင့်တက်လာတယ်လို့မြင်ရပါတယ်အဲ့တော့ဒါမဲ့ရွေးကောက်ပွဲမှာနော်တကယ်လို့မဲပေးတဲ့သူရာဂိုင်းလုံးကြဆင်းမယ်ဆိုရင်နော်ဒါဟာရွေးကောက်ပွဲပေါ်မှာမဲဆန္ဒရှိပြည်သူလူထုရဲ့ယုံကြည်မှုကြဆင်းတာလို့မှတ်ယူလို့ရတယ်လို့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲပေါ်မှာလူထုရဲ့ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုကြဆင်းတယ်ဆိုတဲ့သဘောမျိုးအထိကောက်ချက်ပြုတ်နိုင်တာမဟုတ်လို့ဒီအချက်ဟာအရေးကြီးတယ်
ဟုတ်ကဲ့
ရွေးကောက်ပွဲမှာပြည်သူလူထုရဲ့စိတ်ဝင်စားမှုနဲ့ပြည်သူလူထုမဲပေးမှုပုံများလာအောင်တော့အဓိကစီယုံလှုံ့ဆော်ဆောင်ရွက်ဖို့ဟာပြည်အောင်စုရွေးကောက်ပွဲကော်မရှင်မှာတာဝန်ရှိတယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့အဲ့ဒီရွေးကောက်ပွဲကော်မရှင်ကစီယုံမဲ့အပြင်ဒီအရွေးခံမဲ့နိုင်ငံရေးပါတီတွေကုစရယ်လောင်းတွေအနေနဲ့ကောမဲဆန္ဒရှင်ပြည်သူတွေကိုဘယ်လောက်ထိထိတွေ့စီယုံလှုံ့ဆော်နိုင်တဲ့အခြေအနေရှိပါသလဲအဲ့ဒီဟာကအဟံတတစုံတရာဖြစ်လာနိုင်လို့ထင်ပါသလား
မဲဆွဲစီယုံရေးကာလကစက်တင်ဘာလ၈ရက်နေ့လောက်မှာစမယ်လို့မှန်းပါတယ်။အဲ၃ဖက်လောက်ပဲလိုတော့တဲ့အနေအထားမျိုးရှိပါတယ်။အဲ့တော့အဲ့မတိုင်ခင်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီ COVID-19 အခြေအနေမှာတော့ကိုယ်စားလှယ်လောင်းနေအနေနဲ့မဲဆွဲစီယုံရေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟိုတတ်မှတ်ချက်တွေစီမင်းစည်းကမ်းတွေကိုထုတ်ပြန်ပြီးဖြစ်လိမ့်မယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီမဲဆွဲစီယုံရေးကိုတော့အခြေခြေပြတ်ပြတ်လုံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ကျွန်တော်ဒီမှာကျွန်တော်ကြားဖြတ်မိရင်ကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့ညီလုံနိုင်မယ်လို့ဆိုပေမဲ့တချို့စိုးရင်ရတာကဥမာအဖြစ်အများပြည်သူတွေအလုံးကိုလက်လှမ်းမီစေနိုင်တဲ့ဒီရုပ်မြင်သံကြားကခါတိုင်းပါတီတွေကိုအလှည့်မဲဆွဲခွင့်ပေးတဲ့နေရာမှာသူတို့ပြောချင်တာပြောလို့မရဘူးသူတို့ကဒီခွင့်ပြုချက်တင်ပြပြီးမှအဲ့ဒါကိုဖတ်ရမယ်လို့ပြောထားတဲ့ကိစ္စကိုလည်းတချို့ကစိုးရင်ရပါတယ်အဲ့ဒါရောဘယ်လောက်ထိအကန့်သတ်ဖြစ်သွားနိုင်ပါသလဲ
အဲဟိုကျွန်တော်မြင်တော့ရုံးမြင့်တန်ကြားကနေတော့ဟိုမဲဆွဲစီယုံတဲ့အပိုင်းမှာတော့ဟိုဒီစင်းစင်းကန်းတဲ့အညီပေါ့လေဟိုပြောဆိုရတာဖြစ်တဲ့အတွက်ကြောင့်မလို့တော့အတန်အသင့်အကန့်သတ်မှုတွေထိန်းချုပ်မှုတွေတော့ရှိကောင်းရှိနိုင်ပါတယ်အဲသို့တော်လည်းပဲလက်ရှိအခြေအနေမှာတော့ဒီကိုယ်စားလှယ်လောင်းနေနိုင်ငံရေးပါတီတွေမှာတော့အင်မတန်မှအရေးပါတဲ့ဟိုပလက်ဖောင်းတစ်ခုရှိနေပါလေအဲ့ဒါကတော့လူမှုကွန်ရက်စာမျက်နှာပါ Facebook လူမှုကွန်ရက်စာမျက်နှာကနေတစ်ဆင့်တော့ပြည်သူလူထုကိုတိုက်ရိုက်ချိတ်ဆက်ပြီးတော့နော်အဲကိုယ်ပါတီရဲ့မူဝါဒတွေလမ်းစဉ်တွေလုပ်ငန်းစဉ်တွေတော့ကိုယ်စားလှယ်လောင်းနေတဲ့ပတ်သက်တဲ့အချက်လက်တွေကို
အလင်းအမြန်ပေါ့ဆီယုံလုံးစော်နိုင်တဲ့အခွင့်အလမ်းကလည်းရှိနေပါတယ်အဲ့ဒီခါကျတော့နိုင်ငံရေးပါတီတွေကိုဒီလွတ်တော်ကိုယ်စားလှယ်တွေရောအနေနဲ့ဒီအခွင့်အလမ်းကိုအမိသားစုခိုင်ပြီးတော့တိတိယောက်ယောက်နဲ့เนาะအတုံးချနိုင်ဖို့အရေးကြီးတယ်လို့ကျွန်တော်ကတော့မြင်ပါအဲ့ဒီ
ဒီအွန်လိုင်းစီယုံရေးနဲ့ပတ်သက်ရင်တော့ကျေးဇူးရရပါလိမ့်တမထားတဲ့ဒီစီးနေစီကန်းနေနဲ့အကန့်ကြီးနေအဆူလို့ရှိရင်တော့ကန့်တဲ့ချုပ်ချယ်မှုတားမြစ်မှုမရှိနိုင်ဘူးလို့ကျွန်တော်ကမြင်ပါတယ်အဲ့ဒါကအမုန်းစကားတွေသွေးထွေးလုံးစော်မှုတွေလာဘယ်လိုဟာမျိုးလို့ဆရာထင်ပါလဲအဲ့ဒီဟာကဒီကဘောကိုလူမျိုးရင်းနဲ့ပတ်သက်တာတော့ဘာသာရေးနဲ့ပတ်သက်တာနောက်ပြီးတော့ဟိုတစ်ဖက်နဲ့ Piosu CEO Mu Muri Guru. A tiny at Kuti Katana, you take your time, you, and Lunai Mare, and Tudo Lebe, the Facebook, Dumuko Yasamiana Gani Bido, the Nesra Sione Pangaro, Leshi Chini Ma, Toto Ligu, Chini Yone, Lala Kongo, Soyanai, Quin Lani, Shini, the Elo Janua Toda Bai.
Okay, the two Tunga del Riara, Nangan Gama, Sin Pubianza, Nangan Riet, Riga Buerima. ပြပရဲ့အထောက်ပံ့ခံနိုင်ငံရေးအင်အားစုတွေပြပကသူတို့အကျိုးစီးပွားအတွက်ထောက်ပံ့ပေးပြီးတော့လုပ်ရွေးဖွဲ့စည်းရေးရှိရဆိုတာကိုလည်းပဲဒါအစီတစ်ခုဖြစ်နေတဲ့ပြင်ဖော်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံရွေးကောက်ပွဲနဲ့ပတ်သက်လို့ရောနိုင်ငံရေးအင်အားစုတွေဟာပြပအော်စာဘလောက်ကင်းမဲ့ရမယ်ဆိုတဲ့ဟာကိုပြင်းလင်းမြင်သာစွာစစ်ဆေးနိုင်တဲ့အနေအထားတော့ရှိပါတယ်တိုးတိုးလည်းပဲ
ပြပရဲ့ထောက်ပံ့နဲ့ပတ်သက်ပြီးတော့ဟိုပုပ္ပလင်းလင်းအခြေခြေပြပြအဲစုံစမ်းစစ်ဆေးပေါ်ထုတ်တော့နိုင်တဲ့အပိုင်းမှာတော့အလိုအပ်ချက်တွေရှိနိုင်တယ်လို့ကျွန်တော်တို့အဲ့လိုသုံးသပ်ပါတယ်။အဲနောက်တစ်ချက်ကရွေးကောက်ပွဲမှာဒီပြည်နယ်မင်းဆန္ဒနေဒီမှာအထူးသဖြင့်ကတော့ဗမာဘုတ်တဲ့တိုင်းသားပါတီတွေရဲ့အခွင့်အလမ်းကပို့ပြီးတော့မြင်မားမယ်လို့မြင်တယ်။2005ကရွေးကောက်ပွဲတက်ကို
နိုင်တဲ့တိုင်းဒေသပါတီတွေရဲ့အင်အားကိုတစုံတရာရွေးကောက်ပွဲစီမင်းစည်းကမ်းတွေအရသော်လည်းအာနာရှိရဲ့လူတွေကသော်လည်း PR ပေးဟန်တာရာပိတ်ပင်တာမျိုးဖြစ်နိုင်တဲ့ဆိုရင်ရောရှိနေပါလား
ရွေးကောက်ပွဲအလွန်မှာပေါ့လေရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုဆွဆွဲပြစ်တင်မှုတွေ complaint လုပ်မှုတွေမှာတော့အဲကျွန်တော်အများအားဖြင့်တော့တော်တော်လေးကိုတတိထားပြီးတော့ဆောင်ရွက်ရမယ့်အနေအထားမျိုးရှိတယ်လို့မြင်ပါတယ်အဲ့တော့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးကာလကလေးကဟာဒီတိုင်းသားနိုင်ငံရေးပါတီတွေပါဝင်နိုင်ငံရေးပါတီအားလုံးတော့သူတို့ရဲ့ကိုယ်စားလှယ်လောင်းနေအနေနဲ့ခုနသတ်မှတ်ထားတဲ့ပေါ့လေကျင့်ဝတ်တွေစီစီစီကန်းနေနဲ့အညီတော့မဲဆွဲစည်းရုံးရေးကိုလုပ်နိုင်ဖို့တော့အတော်လေးကိုအလေးထားဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့တော့မြင်ပါတယ
်နောက်တစ်ခုကဆရာအဲ့ဒီတိုင်းသားဒေသတွေအထူးသဖြင့်ငင်းချမ်းရေးမြန်မာပြည်ရဲ့နေရာညဉ့်ညမ်းရေးတပိုင်းတစနေရာလို့နှမျိုးခွဲပြောမှာပါဆရာအဲ့ဒီနေရာတွေမှာတော့လက်နဲ့အင်အားပေါ့လေအင်အားကိုအသုံးပြုပြီးတော့မဲရအောင်ကြိုးပမ်းမှုတို့ရွေးကောက်ပွဲကိုနှောင့်ယှက်ဖြည့်ဆည်းမှုတို့ကိုဘက်ကနိုင်ငံနဲ့အခြေအနေမရှိဘူးဆိုရင်နှောင့်ယှက်ဖြည့်ဆည်းတာတို့အဲ့ဒါတွေအတွက်ကိုဆွေးနွေးဖို့လိုပါလားခင်ဗျာမြန်မာနိုင်ငံမှာ
ညဉ့်ညမ်းရေးကိုလက်မထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောလက်မမထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောအားလုံးကတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအောင်ပြီးပြင်ကျင်းပနိုင်ဖို့အတွက်အလုံးကဟိုလူလာကြတဲ့အနေအထားမျိုးကိုတွေ့ရပါတယ်။အဲအဲ့ဒီအပြင်တော့တက်ဆိုင်ရာကျွန်တော်တို့ပြည်နယ်အချို့မှာရှိနေတဲ့ပြည်သူစစ်တွေနဲ့ဂျားဆောင်တပ်ဖွဲ့တွေရာလည်းပဲဒီရွေးကောက်ပွဲအောင်မြင်အထမြောက်ရေးအတွက်ကိုပူးပေါင်းဆောင်ရွက်တိုက်လိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။အဲသို့တော်လည်းပဲအချို့သောပြည်နယ်တွေမှာနော်ဟိုစိုးရိမ်မှုရှိကြတာတော့ဒီဒေသခံလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နော်ဖိအားပေးမှုကိုအကြောင်းပြုပြီးတော့နော်မဲရလဟာအပြောင်းလဲရှိမလားဆိုတဲ့အပေါ်မှာအစိုးရမှုတွေတော့ရှိနေပါတယ်အဲသို့တော်လည်းပဲတနိုင်ငံလုံးနဲ့ခြုံပြီးကြည့်မယ်ဆိုရင်တော့ရွေးကောက်ပွဲကိုလက်နက်ကင်ပြီးနှောက်ယှက်ဖြည့်ဆည်းတာမျိုးတွေနောက်တားဆီးတာမျိုးတွေဟန့်တားတာမျိုးတွေဖိအားပေးတာမျိုးတွေကတော့အတော်လေးကိုဒဲလိမ့်မယ်လို့ကျွန်တော်ကသုံးသပ်ပါတ
ယ်နောက်တစ်ခုမေးချင်တာကကျွန်တော်မီဒီယာကျွန်တော်ရဲ့မီဒီယာအပိုင်းပေါ်ဆရာကျွန်တော်တားဆီးထားတဲ့သတင်းတွေအရတချို့ဩဇာကြီးရဲ့နိုင်ငံတွေမြန်မာနိုင်ငံရဲ့မီဒီယာမှာဖမ်းမှုဘူးကျိုးပန်းနဲ့အထူးသဖြင့်တရုတ်နိုင်ငံကမီဒီယာသမားတော်တော်များများကိုခေါ်ပြီးတော့သူတို့အခမ်းတွေးမွေးပြုစုတာတွေလောက်လာတယ်ဒါဟုတ်တာတရုတ်ဟာမြန်မာနိုင်ငံမီဒီယာလောကမှာဖမ်းမှုဘူးအထောက်နေတယ်လို့က တချို့ကသုံးသပ်ကြပါတယ်အဲ့တော့တရုတ်ကစူလိုလာတဲ့ပါတီကိုစူလိုလာတဲ့နိုင်ငံရေးအင်အားစုကိုမဲ့သာရအောင်ဒီမီဒီယာကတဆင့်ဝင်ပြီးတော့လုံနိုင်တယ်ဆိုတဲ့ကိစ္စမျိုးပေါ့ဆိုရင်မယ်ဆိုရင်အစိုးရလုံလုံတယ်လို့ပြောမလားခင်ဗျာ
အဲဒီအခြေအနေနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်မှုတွေလည်းရှိပါတယ်ဟုတ်လားနိုင်ငံကြီးတွေကပဲဖြစ်ဖြစ်တော့နိုင်ငံရေးပါတီကြီးတွေကပဲဖြစ်ဖြစ်မီဒီယာကိုကျွန်တော်တို့အတုံးချပြီးတော့ပေါ့လေနော်ဒီနာမည်ရွေးကောက်ပွဲမှာလူထုထောက်ခံမှုရအောင်စတနာမဲပို့ရအောင်အားထုတ်လာနိုင်တာမျိုးတွေကတော့အဲရှိနေတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒီတစ်ဖက်ကအရေးကြီးတာကအစိုးရအနေနဲ့သတင်းမီဒီယာတွေကိုလွတ်လွတ်လပ်လပ်နဲ့တော့ပွင့်လင်းမြင်သာမှုရှိရှိတော့တရင်ထုတ်ပြန်ပေးနိုင်ဖို့ ਨੇ တရင်ညာယူဖွင့်ကိုအဲချေချေပြန့်ပြန့်ပေးနိုင်ဖို့ကအဲဒီအခြေအနေတွေကိုအတိုင်းအတာတစ်ခုအထိတန်ပြန်နိုင်ဖို့အခွင့်အလမ်းဖြစ်စေလိမ့်မယ်လို့မြင်ပါတယ်
ဟုတ်ကဲ့ဒါမှမဟုတ်အဲ့နိုင်ငံရေးပါတီတွေနိုင်ငံရေးအင်အားစုတွေကတော့မီဒီယာကိုအဆုံးချနိုင်တယ်ပေါ့ခင်ဗျာအပြီးသူတို့ပါတီအင်အားကောင်းဖို့အတွက်သူတို့အုပ်စုအနိုင်ရရေးအတွက်ဒါမှမဟုတ်ပြည်ပနိုင်ငံကြီးတစ်ခုခုကသူတို့သဘောကျတဲ့ပါတီကိုနိုင်အောင်မီဒီယာကိုရေးခိုင်းတာမျိုးလော့ဆော်ပေးတာမျိုးကျွန်တော်ပြီးကျင်တာအဓိကအဲ့ဒါပေါ့
အဲ့ဒီပါပေါ့လေကျွန်တော်တို့အိန္ဒိယနိုင်ငံပဲဖြစ်ဖြစ်အဲကျွန်တော်တို့ဒေတာတွေနိုင်ငံတွေရဲ့ဖြစ်ဖြစ်ဒီရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုကတော့2015တဲ့နိုင်စာရင်ဒီအချိန်မှာပို့ပြီးတော့မြင်မာနေတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်အဲ့တော့တစ်ဖက်ကပေါ့လေဒီသူတို့ရဲ့ဒီအချိုးစီးပွားအတွက်ကိုဟလာကျွန်တော်တို့သတင်းမီဒီယာတွေကိုသုံးပြီးတော့အဲသူတို့လိုလားတဲ့ပါတီအပေါ်မှာတော့စိတ်ဝင်စားမှုမြင့်တက်အောင်အနိုင်ရအောင်လုံလာနိုင်တဲ့ခြေလှမ်းတွေကတော့ရှိကောင်းရှိနိုင်ပါတယ်အဲ့တော့လည်းပဲကျွန်တော်တို့ပြည်တွင်းမီဒီယာကြီးတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုရင်တော့ရာဂိုင်းလုံးကတိတ်မများနိုင်ဘူးလို့ကျွန်တော်မြင်ပါတယ်။အဲတစ်ဖက်ကဒီအခြေအနေတွေကိုထိန်းချောင်းနိုင်ဖို့အတွက်ကိုကျွန်တော်တို့ဟိုလွတ်လပ်တဲ့ပေါ့လေဒီသတင်းသမားတွေသတင်းမီဒီယာသမားတွေကလည်းအဲဟိုသတင်းရယူဆောင်ရွက်နိုင်မဲ့အခြေအနေမျိုးကိုတွေ့ရပါတယ်။နောက်တစ်ဖက်ကကျွန်တော်တို့ Facebook အပါအဝင်ပေါ့လေလူမှုကွန်ရက်စာမျက်နှာတွေကနေလည်းပဲတော့ဟိုဒီပြင်မှာဖြစ်တဲ့အခြေအနေတွေကိုဟိုအချိန်နဲ့တပြေးညီသူကဟိုဖွင့်ချနိုင်တဲ့အခွင့်အလမ်းကရှိနေတဲ့အခါကျတော့အဲဒီလိုအခြေအနေတွေကလည်းဟိုတွန်းမုံမှုတွေကိုထိန်းချောင်းနိုင်တဲ့အနေအထားမျိုးတွေ့ရပါတယ်ဗျာ
ဟုတ်ကဲ့နောက်ဆုံးဆရာဒီလမ်းမဲ့ရွေးကောက်ပွဲဟာလွတ်လပ်ရေးတရားမျှတသောပြည်သူလူထုရဲ့ဆန္ဒမှန်ကိုရယူနိုင်သောရွေးကောက်ပွဲဖြစ်မယ်ထင်ပါလား
တကယ်လွတ်လပ်တရားမျှတပြီးတော့တော့တိုင်းသားပြည်သူလူထုအများစုရဲ့ဆန္ဒသဘောထားနဲ့ကိုက်ညီတဲ့ရလက်ကိုပေါ်ဆောင်ပေးနိုင်မဲ့တော့ရွေးကောက်ပွဲတရားဖြစ်လာလိမ့်မယ်လို့အပြည့်အဝယုံကြည်ပါတယ်
စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်ချံပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေလက်ဆောင်ပါခြင်းနဲ့နေစဉ်ချင်းလျာဘွားမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ
် Medical checkup လို့ခေါ်တဲ့ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်တဲ့အလေးထားဟာတဖြည်းဖြည်းပိုပြီးတော့တွင်ကျယ်လာနေတာကိုတွေ့နေရပါတယ်ယောဂလက္ခဏာပြမဆံဝင်တဲ့ပြသတိုင်းမင်းတဲ့သူတွေရှိနေသေးသလိုယောဂလက္ခဏာတစုံတရာမပြသေးခင်ကတည်းကယောဂဖြစ်နိုင်ခြေတွေကိုကြိုတင်သိရှိအောင်ကျန်းမာရေးစစ်ဆေးမှုတွေအချိန်မမှန်ပြုလုပ်တဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်ယောဂလက္ခဏာမပြသေးခင်ကတည်းကယောဂဖြစ်နိုင်ခြေတွေကိုစောစောဆီဖော်ထုတ်သိရှိကုသနိုင်ခဲ့မယ်ဆိုရင်ယောဂဖြစ်မှကုသတာထက်ပိုပြီးအချိုးကျစုတွေရရှိစေနိုင်တယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဟုတ်ကဲ့အဲဒီ medical check up ဆိုတဲ့ကျန်းမာရေးစစ်ဆေးခြင်းဟာဆိုလို့ရှိရင်မိမိစီမှာယောဂလက္ခဏာမပြမီမှာကျန်းမာရေးကိုကြိုတင်စစ်ဆေးတာကိုခေါ်တာဖြစ်ပါတယ်အရင်တုန်းကတော့လူတွေကမိမိစီမှာယောဂလက္ခဏာပြမှသာလျှင်ဆရာဝန်စီနဲ့ပြသပြီးတဲ့အခါမှာယောဂအတွက်ကုသမှုခံလေးရှိကြပါတယ်။အခုချိန်နေမှာတော့ဒီအမြင်ကျယ်လာတဲ့သူတွေကတော့ကာကွယ်ခြင်းဒီကုသခြင်းတဲ့ကောင်းတယ်ဆိုတဲ့စကားအတိုင်းပဲမိမိရဲ့ခန္ဓာကိုယ်မှာယောဂလက္ခဏာမဖြစ်ခင်မှာချိုးတင်စစ်ဆေးခြင်းအဖြစ်เนาะယောဂကိုချိုးတင်ကာကွယ်ရာရောက်တဲ့အတွက်ကြောင့်မလို့ဆောင်ရွက်လာကြတာတွေအများကြီးတွေ့ရပါတယ
်။ Medical checkup ဆန်းသက်စစ်ဆေးမှုတွေကိုအသက်ကြီးတဲ့သူတွေမှာပိုပြီးပြုလုပ်ကြတာကိုတွေ့ရပါတယ်။အသက်45နှစ်ကျော်လာပြီဆိုရင် medical check up ကိုပုံမှန်ပြုလုပ်ဖို့လိုလာပြီးအသက်45နှစ်မကျော်ခင်ကတည်းကလုံးတဲ့ကျန်းမာရေးစစ်ဆေးမှုတွေလည်းရှိတယ်လို့သိရပါဗျ။ အသက်အရွယ်လိုက်ပြုလုပ်တဲ့ကျန်းမာရေးစစ်ဆေးမှုတွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ
်လူအများစုသိရှိထားကြတာကတော့ကျန်းမာရေးစစ်ဆေးမှုသည်အသက်40ကျော်နောက်ပိုင်းကြမှာเนาะအသက်ကြီးလာတော့မှလူတွေလို့သိရှိထားကြမှာဖြစ်ပါတယ်အမှန်တကယ်တော့ဒီကျန်းမာရေးစစ်ဆေးမှုဟာအသက်ငယ်စဉ်တည်းကစစ်ဆေးလေးကိုယ့်အတွက်အကျိုးရှိလေးပါပဲအထူးသဖြင့်အသက်ငယ်ဆုံးအရွယ်နဲ့ဆရာတို့16နှစ်အရွယ်လောက်မှကျန်းမာရေးစစ်ဆေးမှုစတင်တင်ပါတယ်အဲ့တော့အဲ့ဒီအချိန်မှာတော့ဗာဒီစစ်ဆေးမှလည်းဆိုတော့သူ့ရဲ့မျက်စိအမြင်အာရုံစစ်ဆေးခြင်းနားကြားအာရုံစစ်ဆေးတာတွေနောက်တစ်ခါဒီကာကွယ်ဆေးထိုးတဲ့မှတ်တမ်းတွေစစ်ဆေးတာတွေလုပ်ပါမယ်သူ့အသက်အရွယ်မှာထိုးတင်ထိုးတိုက်တဲ့ကာကွယ်ဆေးတွေရရှိပြီးပြီလားဒါမှမဟုတ်လိုအပ်ခဲ့လို့ရှိရင်အဲ့ဒီအချိန်မှာပဲကာကွယ်ဆေးကိုထပ်မံထိုးနှံဖို့လိုအပ်နိုင်ပါတယ်အဲ့တော့အသက်16နဲ့20ကျားမှာတစ်ချိန်တော့ကျန်းမာရေးစစ်ဆေးမှုကိုဆရာဝန်နဲ့တိုင်ပင်ပြီးပြုလုပ်တင်ပါတယ်အသက်20ကျန်းမာတဲ့မျိုးသားမျိုးသမီးတွေအနေနဲ့ကတော့ဒီမိမိအိမ်အောင်မပြုမီအချိန်မှာဒီကုသယောဂတွေနဲ့ပတ်သက်တဲ့ကျန်းမာရေးစစ်ဆေးမှုတွေလည်းဆောင်ရွက်တင်ပါတယ်အသက်30ကျော်အရွယ်ဆိုရင်တော့3နှစ်တစ်ချိန်လောက်ကျန်းမာရေးစစ်ဆေးမှုခံအောင်တင်တယ်လို့ပြောပါတယ်နောက်တစ်ခါအသက်45နှစ်နဲ့အထက်ဆိုရင်တော့နှစ်စဉ်ကျန်းမာရေးစစ်ဆေးတင်တယ်လို့ဆိုပါတယ်အဲ့တော့အသက်ငယ်ရွယ်တဲ့လူတွေအနေနဲ့ဒီကျန်းမာရေးစစ်ဆေးမှုပြုလုပ်ခြင်းအပြင်ဘာအကျိုးကျေးဇူးများရနိုင်မလဲဆိုတော့မိမိရဲ့အစားအသောက်ပုံစံကိုယ်လက်လှူရှာမှုပုံစံမိမိရဲ့ခန္ဓာကိုယ်အလေးချိန်ကကျန်းမာတဲ့ဘောင်တွင်းမှာရှိမရှိဒါတွေကိုကြိုတင်သိရှိသွားမှာဖြစ်ပါတယ်အကယ်၍လိုအပ်ရင်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနေထိုင်စားသောက်မယ်ဆိုရင်အသက်အရွယ်ရလာတဲ့အခါမှာနောက်ဆက်တွဲယောဂါတွေကိုကာကွယ်ပြီးသားဖြစ်ပါမယ်ဒါကြောင့်မလို့အသက်အရွယ်အလိုက်ဒီတတ်မှတ်ထားတဲ့ကျန်းမာရေးစစ်ဆေးမှုလေးတွေကိုဆောင်ရွက်သွားတင်တယ်လို့ဆရာအနေနဲ့အကြံပြုချင်ပါတယ်
ကျိုတင်ကာဝယ်ခြင်းကကုသခြင်းထက်ပိုပြီးထိရောက်မှုရှိရဆိုတဲ့အတိုင်းယောဂလက္ခဏာတစ်ခုခုမပြခင်မှာကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးဖို့လိုပါတယ်။ယောဂရင်မီကိုရင်းအင်္ဂါတွေကိုထိခိုက်ပျက်စီးစေတဲ့အထိမဆောင်ပဲကျန်းမာရေးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးခြင်းဟာကျန်းမာရေးအတွက်ကောင်းမွန်တဲ့အလေးချိန်တစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။ဒီကျန်းမာရေးစစ်ဆေးတာကအကျိုးရှိပါတယ်အခုဆရာတို့ရဲ့ပတ်ဝန်းကျင်ကိုယ့်ရဲ့အသိမိတ်ဆွေတွေမှာကိုရှိပါတယ်ဒီကျန်းမာရေးမစစ်ဆေးသေးဘူးဘာလို့ဆိုတော့ယောဂတစ်ခုခုတွေ့သွားရင်စိတ်ပူနေရမယ်ယောဂတွေ့မှစိုးရိမ်လို့မစစ်သေးဘူးလို့ပြောတဲ့လူတွေရှိပါတယ်ဆိုတော့သူတို့တွေကိုဆရာဒီမှာပါကြံပေးခြင်းလဲဆိုတော့ကြိုတင်စစ်ဆေးခြင်းအဖြစ်ကစိုးရိမ်စရာမရှိပါဘူးယောဂဖြစ်ခါစားမှာတွေးရှိတဲ့အတွက်ကုသလိုက်လို့ရှိရင်ပျောက်ကင်းပါတယ်အဲ့တော့စိုးရိမ်နေပြီးတော့လက္ခဏာပေါ်မှသာလျှင်စစ်ဆေးမယ်ဆိုရင်ယောဂါကကြီးမားပြန့်တတ်နေနိုင်ပြီးတော့ကိုယ့်ရဲ့နောက်ဆက်တွဲအနေနဲ့အသက်အန္တရာယ်ထိဖြစ်နိုင်တယ်မိမိခန္ဓာကိုယ်အတွင်းမှာရှိတဲ့ကိုရင်းအင်္ဂါတွေထိခိုက်ပြီးသားဖြစ်သွားနိုင်ပါတယ်ဒါကြောင့်မလို့မီးသူမဆိုးသူ့အသက်ရွယ်ပိုင်းချလိုက်ကျန်းမာရေးစစ်ဆေးဖို့အတွက်ကိုဆရာအနေနဲ့ဒီနေရာမှာတိုက်တွန်းအကြံပြုချင်ပါတယ်နောက်တစ်ခုကကျန်းမာရေးစစ်ဆေးခြင်းအပြင်ကုန်ကြမဲ့ကုန်ကြစရိတ်ကယောဂါဖြစ်မှနော်ကုသတဲ့စရိတ်ထက်ကိုအများကြီးပဲသက်သာတဲ့အတွက်ကြောင့် costbenefit ဖြစ်ပါတယ်ကိုယ့်ရဲ့ကုန်ကြငွေနဲ့လျော်ညီတဲ့အချိုးကျစုရရှိမှာဖြစ်ပါတယ်လို့ဆရာအနေနဲ့ဒီမှာထပ်ဆောင်းပြီးပြောချင်ပ
ါတယ်။ကျမရဲ့စစ်ဆေးမှုတွေကိုအချိန်မမှန်ဆန့်သက်စစ်ဆေးပေးခြင်းဟာယောဂါကိုစောစောစစ်ဆေးသိရှိကုသနိုင်ပြီးနောက်ဆက်တဲ့ဆိုးကျိုးတွေကိုရှင်းချနိုင်မှာဖြစ်တယ်လို့ယောဂါဖြစ်မှကုသတာနဲ့နှိုင်းယှဉ်ရင်ငွေကြေးကုန်ကြမှုလည်းတက်တာစီတာကြောင့်ကျမရဲ့စစ်ဆေးမှုတွေကိုအားပေးလှုံ့ဆော်မှုလိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဘုရားတော်တပတ်တွင်အားကစားသတင်းတွေကိုကျွန်တော်ရနိုင်ကခြေညာပေးသွားမှာဖြစ်ပါတယ်ယူရိုလိဘောလုံးပွဲတွေမှာတော့အင်တာမီလန်နဲ့ဆဗီလ်တို့ဖိုင်နယ်မှာဘောလုံးကြမှာပါယူရိုလိဆီမီဖိုင်နယ်ပွဲတွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့တနင်္လာနေ့တွေမှာကစားကြတာမှာဆဗီလ်ကမန်ချက်စတာယူနိုက်တက်ကို၂ဂိုး၂ဂိုးနဲ့နိုင်သွားပြီးတော့အင်တာမီလန်ကရှက်တာဒေါနက်စ်ကို၅ဂိုးကိုမရှိနဲ့နိုင်ပါတယ်။ဆဗီယူနဲ့မန်ယူပွဲမှာမန်ယူကဖာနန်ဒက်စ်ကပင်နယ်တီနဲ့ဂိုးအရင်သွင်းခဲ့ပေမဲ့အပိုင်ဂိုးတွေကိုနောက်ထပ်ရအောင်ထပ်မသွင်းနိုင်တဲ့အတွက်ဒုတိယဂိုးမရဘဲနောက်ဆုံးဒုတိယပိုင်းပြီးကနီးမှာဆဗီယူကအနိုင်ဂိုးသွင်းပြီးတော့ဖိုင်နယ်တက်သွားတာဖြစ်ပါတယ်။အင်တာမီလန်နဲ့ရှက်တာပွဲမှာလည်းအင်တာမီလန်ကတဂိုးဂိုးမရှိနဲ့နိုင်နေတဲ့အချိန်မှာရှက်တာဘက်ကအပိုင်ခေါင်းတိုက်သွင်းခွင့်ရခဲ့ပေမဲ့ဂိုးမရခဲ့လို့ခြေပါဂိုးမရဘဲနောက်ပိုင်းမှာအင်တာဘက်က၄ဂိုးဇက်တိုက်သွင်းပြီးတော့နောက်ဆုံးမှာအင်တာမီလန်က၅ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ဖိုင်နယ်တက်သွားခဲ့ပါတယ်ခင်ဗျာဘာစလိုနာအသင်းဟာပြီးခဲ့တဲ့တောက်ကြာနေ့ကဥရောပချန်ပီယံစ်လိဂ်ကွာတာဖိုင်နယ်မှာဘိုင်ယန်မြူနစ်ကိုအကြီးအကျယ်ရှုံးနိုင်ပြီးအရှက်တကွဲဖြစ်ခဲ့ပြီးတဲ့နောက်မှာ KK စတီးယန်းကိုနီးပြအဖြစ်ကထုတ်ပယ်လိုက်ပါပြီဘိုင်ယန်ကို၈ဂိုး၂ဂိုးနဲ့အကြီးအကျယ်ရှုံးနိုင်ပြီးသုံးရက်ကြာတနင်္လာနေ့မှာနီးပြစတီးယန်းကိုထုတ်ပယ်လိုက်တယ်လို့ဘာစလိုနာအသင်းကကြေညာပါတယ်
La Junta Directiva ha decidido que Quique Setién deje de ser el primer entrenador del primer equipo de fútbol.
Esta es la primera decisión de Barcelona. Esta es la primera decisión de una amplia pregunta respecto a la situación del primer equipo. Prama son sombras de Chibiro, Nibia tiene listo más saña, droide de Agule. La mayoría de los demás tiene a Tome, subido a tener una amiga de Barcelona. Barcelona de Hapiga, January Ma, Velvade, Gun, Tobido, Tatiango, Kangaraba.2023年3月16日未明，古鲁偷来的一段对话。巴塞罗那尼比亚皮内昆拉加马偷看来了皮巴雷。白羊哥小米人呢？巴塞罗那脑瘫了皮杰加雷。阿德尼呢？表来的提前妈妈老婆罗内维鲁表来巴雷。表来的老妹天马格扎德马的照面面来巴维罗，今天马格里斯曼来巴雷鲁，昨天的穿的巴雷。今天马龙亚的萨白马格雷加巴塞罗那阿德马表达的心里的说的，昨天那个来穿的巴。
Bé, si res es torça, doncs començarà l'entrenador que doncs, propers dies, si podem anunciar-ho,
Barcelona té un nivell de Ronald Koeman.
ในเนเจอร์นี่ด้วยแม้ในนิวยอร์กพิการนี่ทับบีโร่บาสโลน่าเนี่ยกูรู้ในเนเจอร์จะเข้าเลยได้พี่บาร์คไหมฮะเมซิดีเนี่ยเบลเยียมเอาแต่ลูฮาร์เวสันคอมพานีฮาร์กระดาษมาบอกกันนี่ลงว่านายูบีโร่แอนด์เล็กนิวยอร์กพิลาบาบี
Ensuite, je commence une nouvelle étape. Et c'est une étape que je commence avec tout
ce que je veux dire. Je veux dire, 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 je veux dire,
အတင်းနဲ့အတင်းဟာပေးတဲ့ပိတ်သက်တွေအတွက်ရှင်းသမျှဆွမ်းကုန်ကြိုးစားတော့ဘာကော်မတီဟာကစားသမားနီးပြဖြစ်နေပြီးခဲ့တဲ့ဘောလုံးရာဒီမှာ15ပွဲကစားပြီးတော့နောက်ဆုံး3လမှာတော့နီးပြဖြစ်နေပဲအောင်ဆိုင်လုတ်ခဲ့ပြီးတော့အန်ဒလက်အတင်းဟာမပေးစရာမှာအဆင့်ရှိရခဲ့ပါတယ်ခင်ဗျာ US Open Tennis Game Sabuga the Badger Dobe Luarore, Game Town Shiduri and Inet, Varasan, Game Chimbabu, Jimabu, Gong Kege at the Lu, Kazamari Bamale, Pamwe, Wendem, Wendet, Orago, Sinla, Sompia Kabare. So that good now so Madure, Wimbo, Sompia Bido, Madure, Moen Bijavale. Kabasin the Dennis Kazama, Novak, Jogovica, Pamwe, Wimbe, so we are bigger at Tazarini, Ma, Piola Bari. Jogovica, Pamwe, Ma, Chibi, Menega, Leshi, Chemia, Spain, and နဒေါလ်နဲ့ဆွစ်ဇာလန်ကဝါရန်ကာရိုကတော့ပြိုင်ပွဲမှာမဝင်ဘူးဆိုပြီးတော့ကြေညာပါတယ်မြို့သမီးတွေဘက်မှာတော့လက်ရှိချန်ပီယံဘီယန်ကာအွန်ဒရေးစကူးကဒီနေ့မှာပြိုင်ပွဲမဝင်တော့ဘူးလို့ကြေညာလိုက်ပါတယ်အွန်ဒရေးစကူးဟာမနစ်ကအော်တိုဝါလာမှာဒူးခွဲစိတ်မှုလုပ်ပြီးတဲ့နောက်ကိုဗစ် 19 ကာယောဂါကြောင့်တပွဲမှာမကစားရသေးတဲ့အတွက်သူ့အနေနဲ့အကောင်းဆုံးအနေထားကိုပြန်မရသေးလို့မကစားဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်အခုလိုဆုံးဖြတ်လိုက်တဲ့အတွက်ဒီနေ့မှာအမျိုးသားဘက်ကရောမြို့သမီးဘက်ကပါလက်ရှိချန်ပီယံတွေမှာပါပဲကစားကြမှာဖြစ်ပါတယ် ဒါပြန်ကဘာအစစ်နဲ့စီမိုနာဟာလပ်လေယူအက်စ်အိုပင်ကိုဝင်ပြိုင်တော့ဘူးလို့တင်လာနေတာသိကြတယ်။ဂျိုင်ဘွဲ့တောင်ဝင်ရှိသူတွေအနေနဲ့မေးရနေတဲ့ခင်းအောင်ဆန်းကုန်ကြိုးစားထားတဲ့အတွက်ဂျိုင်ဘွဲ့အောင်မြင်ဖို့စုတောင်းတယ်လို့ပြောပါရတယ်။ဒီနေ့မှာတော့အမျိုးသမီးတွေဘက်ကအက်စလီဘာဒီ၊အလီနာ၊စပီတိုလီနာ၊ကီဂီဘာဒန်နဲ့ဘလင်ဒါ၊ဘန်ချစ်တို့လည်းပါတဲ့အတွက်ထိတ်ဆုံ
ဒီပြိုင်ပွဲတွေဘက်မှာတော့အခုနှစ်နောက်ဆုံး major စူဖလာပြိုင်ပွဲဖြစ်တဲ့ The Masters ပြိုင်ပွဲကိုတော့ပရိသတ်တွေမပါဘဲကျင်းပသွားမယ်ဆိုပြီးတော့ကြေညာလိုက်ပါတယ် The Masters ပြိုင်ပွဲကိုမူလကတော့ April မှာကျင်းပဖို့လှုပ်ထားပေမဲ့ virus ကြောင့်လိုမှာ12ရက်နေ့ကိုရွှေ့ဆိုင်းထားတာပါဒါပေမဲ့ virus ကူးစက်မှုတွေဆက်ပြီးတော့ရှိနေတာကြောင့်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပသွားမယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကပြီးခဲ့တဲ့ဘက်မှာကြေညာပါတယ်ဒီနေ့အတွက်လက်မှတ်ဝယ်ထားတဲ့သူတွေကတော့အဲ့ဒီလက်မှတ်နဲ့ပဲရှင်းနေမှာကြည့်နိုင်မယ်ဆိုပြီးတော့ပြောပါတယ်အခုနှစ် PGA ပြိုင်ပွဲကိုလည်းပရိသတ်တွေမှာပါပဲကစားခဲ့သလို US Open ကောက်သီးပြိုင်ပွဲကိုလည်းလာမယ့် September လမှာ ပရိသတ်တွေမပါဘဲကစားသွားမှာဖြစ်ပါတယ်ဒီနေ့မေဂျာဖလားပြိုင်ပွဲတွေထဲမှာတော့ The Open လို့ခေါ်တဲ့ပရိသတ်ပြိုင်ပွဲတစ်ခုတည်းပဲမကျင်းပါပဲပြိုင်ပွဲကိုဖျက်သိမ်းလိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါ
ယူအမေရိကန်အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်လက်ပြီးတော့သတင်းအခြေချုပ်ကိုတင်ပြပေးပါမယ်။နိုဝင်ဘာမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင်အဖြစ်ဂျိုးဘိုင်ဒန်ကိုနိုင်ငံလုံးဆိုင်ရာညှိနှိုင်းခံဒုတိယနေမှာတရားဝင်ရွေးချယ်လိုက်ပါပြီ။ပါတီညီလာခမမစ္စတာဘိုင်ဒန်ရဲ့ဦးဆောင်မှုအစွမ်းရည်ကိုချီးကျူးပြောဆိုပြီးသမ္မတဒိုနယ်ထရမ့်ရဲ့လှုပ်ရည်ကန့်ရင်အပေါ်ဝေဖန်ခဲ့သူတွေထဲမှာထင်ရှားတဲ့ Republican တွေလည်းပါဝင်လာပါတယ်။ Democrat Party ဘက်ကနေသမ္မတရွေးကောက်ပွဲဝင်ပြိုင်ကြသူအများအပြားရှိခဲ့ပေမဲ့ပြည်နယ်အလိုက်ကျင်းပတဲ့ပါတီရင်းအကြိုရွေးကောက်ပွဲတွေမှာတဖြည်းဖြည်းရှုံးနိမ့်ခဲ့တာကြောင့်နောက်ဆုံးမှာဂျိုးဘိုင်ဒန်ကိုပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်လရယ်နဲ့ချီးရထားခဲ့ကြတာပါ။လေရတာကျင်းပတဲ့ပါတီညီလာခံဒုတိယနေ့မှာတော့အစဉ်အလာအတိုင်းသမ္မတကိုယ်စားလှယ်လောင်းကိုပြည်내အလိုက်တရားဝင်မဲပေးကြတာဖြစ်ပါတယ်။သက်ဆိုင်ရာပြည်내နဲ့ဒေသအသီးသီးကနေပါတီကိုယ်စားလှယ်တွေကဂျိုးဘိုင်ဒန်ကိုထောက်ခံမဲပေးခဲ့ကြတာပါ။ဂျိုးဘိုင်ဒန်ကလည်းအခုလိုပါတီသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံရတာသူနဲ့သူ့မိသားစုကအတိုင်းမသိဝမ်းသာမိပါတယ်လို့ပြောပါတယ်။လာမယ့်ကြာပြင်းနေ့ညမှာတော့ဂျိုးဘိုင်ဒန်ကသမ္မတကိုယ်စားလှယ်လောင်းအဖြစ်တရားဝင်လက်ခံစကားပြောရမှာဖြစ်ပါတယ်။ဒီမိုကရက်ပါတီကနိုင်ငံလုံးဆိုင်ရာပါတီညီလာခံကိုအွန်လိုင်းကနေကျင်းပနေချိန်မှာပဲသမ္မတဒိုနယ်ထရမ့်ကလည်းအရေးပါတဲ့ပြည်내နှစ်ခုမှာအင်္ဂါနေ့ကအမျိုးသမီးမဲဆန္ဒရှင်တွေကိုဦးတည်ပြီးတော့မဲဆွဲစည်းရုံးခဲ့ပါတယ်။နောက်ထပ်လည်းနေ့အတွက်ရွေးကောက်ပွဲမှာအနိုင်ရအောင်ပါပါလို့သမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။ဒီနှစ်သမ္မတရွေးကောက်ပွဲအတွက်အကျိတ်နဲ့ရှင်းပြရမယ့်ပြည်내တစ်ခုဖြစ်တဲ့အရီဇိုနာပြည်내မှာမဲဆွဲစည်းရုံးရမှာတော့ပြိုင်ဖက်ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ရဲ့မူဝါဒတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ယက်တည်ရေးမရေမရဖြစ်နေတယ်ဆိုပြီးတော့သမ္မတကပြောဆိုခဲ့ပါတယ်။ဘိုင်ဒန်ရဲ့အစည်းအဝေးဟာပါတီကြီးတစ်ခုအနေနဲ့ဘယ်တော့မှတင်သွင်းခဲ့ပူးခြင်းမရှိခဲ့တဲ့အနေအများလာတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာအစွန်ရောက်မူဝါဒတွေပါဝင်နေတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကိုအနိုင်ရလိမ့်မယ်လို့လည်းပြောပါတယ်။မဲဆွဲစည်းရုံးပွဲခီးစဉ်ဒုတိယနေ့မှာတော့ဂျိုးဘိုင်ဒန်ပေါ်လူလူထောက်ခံမှုမြင့်တက်လာတာကိုဟန်တာဖို့ဂျိုးဘိုင်ဒန်အနေနဲ့သူ့ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအသာပေးပြီးတော့ထောက်ခံမှုရအောင်ပြောဆိုစည်းရုံးနိုင်မယ်လို့သမ္မတထရမ့်ကမျှော်လင့်နေတာပါ။အနောက်အာဖရိကတိုင်းနိုင်ငံတစ်ခုဖြစ်တဲ့မာလီနိုင်ငံမှာအာနာသိမ့်မှုဖြစ်ပြီးနိုင်ပိုင်းအကြမှာပဲသမ္မတအိဗရာဟင်ဂေတာဘူဘကာရထုကနှုတ်ထွက်လိုက်ပါတယ်။မာလီနိုင်ငံမှာလရယ်နဲ့ချီနိုင်ငံရဲ့မတူမညီဖြစ်နေပြီးတဲ့နောက်အာနာသိမ့်ချင်တဲ့လူတချို့ကသမ္မတဂေတာကိုအင်္ဂါနေ့ကဖမ်းဆီးလိုက်တာပါ။သွေးထွက်တန်ရုံမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့အခုလိုရထုကနှုတ်ထွက်တာပါလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကနေသမ္မတဂေတာကကြေညာခဲ့ပါတယ်။ဘီလာရုစ်နိုင်ငံမှာပြည်ခဲ့တဲ့တပတ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲမဲရလကိုအသေးမမပြုဖို့ဘီလာရုစ်အတိုက်ခံကောင်းဆောင်စစ်လာနာစကီယာနိုစကာယာကဥရောပသမ္မဂ EU ကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။26နှစ်ကြာအုပ်ချုပ်လာတဲ့သမ္မတအလက်ဇန်ဒရာလူခါရှန်ကိုအနိုင်ရသွားခဲ့တဲ့ဒီရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့လည်းစကီယာနိုစကာယာကပြောပါတယ်။လူရှန်ကိုရဲ့တရားဝင်ရထူးတာဝန်အလုံးဟာကဘာမာယောဘီလာရုစ်နိုင်ငံရဲ့အမြင့်မှာပါပျောက်ကွယ်သွားပါပြီလို့ဘီလာရုစ်နိုင်ငံရင်းနဲ့ပတ်သက်လို့ဒီကနေ့အရေးပေါ်ကျင်းပတဲ့ EU ညှိနှိုင်းခံအတွက်စကီယာနိုစကာယာကဗီဒီယိုနဲ့သတင်းစကားပေးပို့လာတာပါ။တရားဝင်ထုတ်ပြန်တဲ့မဲဆင်းတွေအရထောက်ခံမဲ80ရာခိုင်နှုန်းရထားတဲ့သမ္မတလူခါရှန်ကိုကတော့ရွေးကောက်ပွဲမဲမတမာမှုမရှိဘူးလို့ညင်ဆိုထားပါတယ်။အလားအလာကောင်းတဲ့ COVID-19 ကာကွယ်ဆေးထိုးစင်း25တန်းကိုဝယ်ယူဖို့ဩစတြေးလျနိုင်ငံကပရိတိန်ဆေးဝါးကုမ္ပဏီ AstraZeneca နဲ့သဘောတူညီချက်ရရှိသွားပြီဖြစ်ပါတယ်။အဲ့ဒီကကွယ်ဆေးကို Oxford တက္ကသိုလ်ကထုတ်လုပ်ဖို့ကြိုးပမ်းနေတာပါလူတွေနဲ့ဆန်သက်တဲ့အဆင့်ကိုရောက်နေတဲ့အဲ့ဒီဆေးထုတ်လုပ်ခွင့်ကို AstraZeneca ကုမ္ပဏီကိုပေးထားတာပါ အောက်စဖို့တက္ကသိုလ်ကစမ်းသပ်နေတဲ့ကာကွယ်ဆေးကတက္ကသိုလ်လုံးမှာအဆင်မြင့်ဆုံးနည်းပညာနဲ့ထုတ်လုပ်ထားတာဖြစ်ပြီးအလားအလာရှိဆုံးဆေးဖြစ်ကြောင်းနဲ့လူတွေနဲ့စမ်းသပ်တာအောင်မြင်ရင်ဒီကာကွယ်ဆေးကိုဩစတြေးလျပြည်သူတွေအတွက်အခမဲ့ဖြန့်ဝေပေးသားမယ်လို့လည်းဩစတြေးလျဝန်ကြီးချုပ်စကော့မယ်ရီဆန်ကပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်ကျေးဇူးများပါ
This program has come to you from the Voice of America, Washington.